ထိုင်းနိုင်ငံတောင်ပိုင်းနရတိဝပြည်နယ်ရင်ငော့မြို့နယ်ထဲမှာမြန်မာနိုင်ငံသားတဒါဇင်ကျော်လောက်လိုက်ပါလာတဲ့ကားတစ်စီးမေလ5ရက်နေ့ကတိမ်းပေါက်ခဲ့ပြီးနှစ်ဦးကတော့အသက်ဆုံးရှုံးခဲ့ပါတယ်။ဒါ့အပြင်မေလ4ရက်နေ့တုန်းကတော့နခွန်စီတာမရပြည်နယ်ထဲမှာရထားလမ်းကိုကားထားတဲ့တန်တန်းကိုကားကဝင်တိုက်ခဲ့ပြီးတဲ့နောက်ကားပေါ်ကမြန်မာ3ဦးပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပြီးဆေးရုံတင်ထားရပါတယ်။ဒီသတင်းကိုတော့ထိုင်းနိုင်ငံကအခြေစိုက် VOA သတင်းတောက်မှအေးအေးမှကဆက်ပြီးပြောပြမှာပါ။
ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်ရင်ငုံမြို့နယ်ထဲမှာမြန်မာနိုင်ငံသားတဒါစင်ကျော်လိုက်ပါလာတဲ့ကားတစ်စီးဟာအချိန်လွန်ပြီးလမ်းဘေးကိုထိုးကျခဲ့တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာနှစ်ဦးသေဆုံးသွားခဲ့ပြီးကျန်တဲ့သူတွေကတော့အတွင်းလူနာတွေအဖြစ်ဆေးကုသမှုတွေခံနေရတယ်ဆိုပြီးရွှေပြောင်းလူသမားတဦးကပြောပြပါတယ
်လမ်းဘေးမှာလမ်းဘေးကဥက္ကဋ္ဌကချော်ပြီးတော့ကြောက်ကြမြောင်းဘူးချော်ကြပါချော်ကြပါတော့ကတည်းကနေရောက်ကပွဲချင်းပြီးတည်ပါလားနေအဲကျန်တဲ့73ယောက်ကစိတ်မထမ်းနေတော့ကြောင်းမမှုကမကြခဏဖြစ်တယ
်နောက်အဖြစ်ပြက်တစ်ခုကတော့နကွန်စီသာမရပြည်နယ်ထဲမှာဖြစ်ပျက်ခဲ့တာပါမြန်မာတွေစီးလာတဲ့ဘင်ကားတစ်စီးဟာရထားလမ်းကြီးကကာယံထားတဲ့တန်းတစ်ခုကိုဝင်တိုက်ခဲ့ပြီးတဲ့နောက်အဲ့ဒီလက်ရန်းကကားထဲထိထိုးပေါက်သွားခဲ့တာကြောင့်ကားပေါ်မှာပါလာသူမြန်မာ3ဦးကိုထိခိုက်သွားခဲ့ကြောင်းဒီအတွက်ပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့ဆိုပါတယ်
သူအရထားလမ်းဖြတ်ကူတာဒီမှာတန်ကျွန်းနဲ့ထိုးမိပြီးတော့ပေါ့ပါပြီပါ။ဒါတော့၃ရောက်ပါမြန်မာနိုင်ငံသားတွေတန်လမ်းမှာရထားလမ်းမှာဖြစ်တာပါ။ရထားဘေးပေါင်းတန်ကျောင်းနဲ့ထိ
။အခုလိုမျိုးယင်တိုင်းမှုတွေယင်တိမ်းမှုတွေကမကြာခဏဖြစ်ပေါ်နေပြီးမြန်မာတွေလည်းမကြာခဏတိတ်ဆုံးမှုတွေဖြစ်ခဲ့ပါဗါ။အခုယင်တိုင်းမှုမှာပါတဲ့မြန်မာတွေကတော့တရားဝင်ဒီလားတရားမဝင်ဒီလားဆိုတာကိုတော့ထိုင်းအာဏာပိုင်တွေကစစ်ဆေးနေစေဖြစ်တယ်လို့ဆိုပါတယ်။မကြာခဏဆိုသလိုလူကုန်ကူးသူတွေအစုလိုက်ပြုံလိုက်လူတွေတဲဆောင်လာတော့မှစစ်စေးရေးဂိတ်တွေကိုရှောင်ကွင်းမောင်းနေရင်းနဲ့ကားတိမ်မှမှုတွေကတော့အမြဲလိုလိုဖြစ်ပေါ်နေလေရှိပါရဲ့ရှင်။